NASA လို့အတူပေါက်ခေါ်တဲ့ American မျိုးသားအာကာသစူးစဲရိလိုက် Agency အနေနဲ့2024ခုနှစ်ကြာရင်လပေါ်မှာပထမဆုံးမျိုးသမီးစဆင်းသက်နိုင်ဖို့စီစဉ်နေကြောင်းထုတ်ပြန်လိုက်ပါတယ်။ဒီ NASA အဖွဲ့အချုပ်ရင်းမှူး Jim Bridenstine က1982ခုနှစ်နောက်ပိုင်းပထမဆုံးလူသားဖြစ်လကပါပေါ်ပြန်ခြေချနိုင်ဖို့ဒီစီစဉ်ဟာ American Dollar 28 Billion ကုန်ကျမှဖြစ်တယ်လို့ဆိုပါတယ်။ Bridenstine ကပဲအခုလိုလပေါ်ပြန်သွားရတာကသိပ္ပံပညာစူးစမ်းမှုဒီဘဝရဲ့အကျိုးဖြစ်မှုနဲ့မျိုးဆက်စစ်စူးစမ်းလေ့လာသူတွေအားကျနိုင်စေမှုအတွက်ဖြစ်တယ်လို့တရစ်လာနေကတင်ကြားချက်ထုတ်ပြီးပြောလိုက်ပါတယ်။ဒါ့အပြင် Brighton Stein ကပဲအခုလိုစဉ်ဆက်မပြတ်သွားရောက်ခြေချနိုင်မှုကြောင့်အနီရောင်ဂျိုကြီးလို့သုံးလုံးလိုက်ပြီးအင်ကာဂျိုကိုကြီးရွယ်ကအဲ့ဒီမှာလဲပထမဆုံးခြေချနိုင်ရတဲ့အချိန်ရသေးတယ်လို့ဆက်ပြောခဲ့ပါတယ်။ NASA ရဲ့အခုလိုအမျိုးသမီးလူသားတူရဲ့လက်ကဘာစီစဉ်ကို Artemis အစီအစဉ်လို့အမည်ပေးထားပြီးအာကာသယာဉ်မှုတွေအနေနဲ့လက်ဘော်ကို NASA ရဲ့ SLS လို့သူကခေါ်တဲ့ဒုံးပျံစနစ်နဲ့ Orion ကိုကျေကာတာအာကာသယာဉ်တို့နဲ့တွေ့တင်ပါပါခင်ဗျ။